မိုကရေစီရှင်သန်ထွန်းအားရေးအတွက်သတင်းသမားတွေအနေနဲ့သတင်းချက်လက်တွေရရှိဖို့အရက်ဖက်လူမှုအဖွဲ့အစည်းရဲ့အခွင့်အရေးတွေကိုတက်ဆွမ်းသမျှဖြည့်ဆွန်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။လက်ရှိ NND အရက်သားဆိုရလက်ထက်မှာတော့အရင်ကထက်အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာတွေပေါ်ဖိနှိပ်မှုပိုများလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာသမားတွေကထောက်ပြပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခသတင်းပေးပို့ထားပါတယ်။
အမေရိကန်ပြည်အောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA အကြီးအကဲမက်ဂရင်းကမြန်မာနိုင်ငံမှာအရက်ဖက်ဖွဲ့စည်းတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့တွန်းအားပေးဆောင်ရွက်သွားမယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ
် But it is all part of a strong vibrant democracy access to information for people the rights of journalists to be able to report what they hear what they see what they learn
ဒီလူလူတို့အတွက်သတင်းအချက်အလက်တွေရရှိရေးဆိုတာဟာဒီမိုကရေစီရှင်သန်ထွန်းကားရေးရဲ့အစိတ်အပိုင်းတစ်ခုပါသတင်းသမားတွေရဲ့အခွင့်အရေးဆိုတာဟာသူတို့ကြားသမျှမြင်သမျှသူတို့လေ့လာစုံစမ်းထားသမျှတွေကိုသတင်းရေးသားဖော်ထုတ်နိုင်ခွင့်ရရှိကြဖို့ဖြစ်ပါတယ်အဲ့ဒါကဒီမိုကရေစီရဲ့အဓိကကျတဲ့အစိတ်အပိုင်းတစ်ခုဖြစ်နေတာပါဒါကြောင့်မို့လို့ကမ္ဘာတစ်လောမှာကျွန်တော်တို့ USA ကသတင်းသမားတွေရဲ့အခွင့်အရေးတွေအရသာလူအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုကျွန်တော်တို့တက်ဆွမ်းသမျှဖြည့်ဆည်းဆောင်ရွက်ပေးနေတာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့လူအဖွဲ့အစည်းအတွက်အလွန်အရေးကြီးတဲ့စိန်ခေါ်မှုတွေကိုကူညီဖြည့်ရှင်းဖို့အတွက်ဒီလူတွေရဲ့အတန်တွေဟာအင်မတန်အရေးကြီးတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ကြလို့ပဲဖြစ်ပါတယ
်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကြက်တဲတွေကြောင့်အမေရိကန်ပြည်အောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ကျောင်းပြန်ဆုတ်လိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာအမေရိကန်အေဂျင်စီရဲ့အကြီးအကဲကပြောဆိုထားပါတယ်။ဒီအကြက်တဲတွေကြောင့်အတားဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလေးသူကပြောဆိုထားပါတယ်။လက်ရှိအစိုးရပိုင်းအနေနဲ့အရင်ကထက်အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာပေါ်ဖိနှိပ်မှုတွေပုံများလာတယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာတွေဘက်ကထောက်ပြမှုတွေရှိနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာများကွန်ရက်ကအလို့အမှုဆောင်ကိုစရာလှိုင်ကတော
့အစိုးရကမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မှုကအရင်ကဆိုင်ကိုနည်းလာတွေ့ရတယ်။နောက်ဆုံးပြကြည့်မယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့ရပ်ပိုင်းဖြစ်ခဲ့တဲ့တောင်မေအိုးရှေ့မှာဆန္ဒပြတဲ့အချိန်ပေါ့နော်။တောင်ဝင်ကြတဲ့ရက်တဖွဲ့ဝင်ရှိတယ်။ဆိုတော့ဒီနောက်မှာရုပ်ဝတ်တွေနဲ့ကျွန်တော်တို့ကိုအဲဒီသတင်းစာဆရာတွေကိုကြိုက်ပါနှစ်ပါဖမ်းပါလို့ပြောနေတာဖြစ်လို့ဥပဒေမဲ့ချိန်ချောက်မှုတွေကိုဒီဥပဒေစိုးမိုးတောင်းရှိတဲ့ရဲတွေကိုလည်းကြည့်နေတာပေါ့နော်မီဒီယာသမားကတော့သတင်းပြတဲ့နေရာသွားမယ်သူတွေ့ရတာကိုသူ့ရဲ့အင်ဂျင်ကသူတင်ပြမှာပဲအဲသတင်းမှားတယ်ဆိုရင်သတင်းမှန်ထွက်လာအောင်လို့ကျွန်တော်တို့ကခုနကဒီမီဒီယာ environment ကိုကျွန်တော်ချက်ပြီးဖို့လုပ်တယ်တက်တနာကမီဒီယာနဲ့ကိုဆက်ဆုံနေပါဆိုတာနဲ့လှမ်းသွားတယ်ဝေးသွားတယ်
USA ရဲ့ပံပိုးမှုဟာအရက်ဖက်လူတို့အခြေပြုအဖွဲ့အစည်းတွေအတွက်အထိုက်အလျောက်အကျိုးသက်ရောက်မှုရှိတယ်လို့ Triangle Woman အမျိုးသမီးအဖွဲ့တာဝန်ခံမက်ခင်လီကတော့အခုလိုပြောဆိုလိုက်ပါတယ်
ဘလောက်ထိထိရောက်လဲဆိုတာကတော့အင်တန်မှအချိန်အတိုင်းတာတိုးသေးတယ်။ဒါပေမဲ့သူတို့လုပ်နေတဲ့အခု project တွေဒီရက်ရွာတဲ့အထိရောက်အောင်လုပ်ဖို့အတွက်အားပေးတယ်၊ကူညီပေးတာဖြစ်တဲ့အတွက်တော့အရင်တုန်းကပုံစံတွေနဲ့မတူဘဲနဲ့ထိရောက်မယ်လို့ထင်တယ်
။ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးစံနှုန်းတွေကမေခွန်းထုတ်စရာတွေရှိလာတဲ့အတွက်တုံ့တက်ဖို့လိုအပ်လာပြီလို့ဆိုပါတယ
်။အခုကစပြီးအစိုးရကိုထောက်ပံ့ရေးအစီအစဉ်တွေသူတို့ပြန်လည်စဉ်းစားတုံ့တက်ရတော့မယ်ပေါ့။မြန်မာနိုင်ငံကိုရှေ့ဆက်ပြီးတော့ဒီအကူအညီအမေရိကန်ပြည်သူတွေကပေးတင်သလားမပေးတင်သလားဆိုတဲ့ကိစ္စ
စားသုံးသူကာကွယ်ရေးအဖွဲ့ကအမှုဆောင်ဦးမောင်မောင်အခုလိုပြောဆိုလိုက်ပါတယ
်။ပံ့ပိုးတာတဲ့ဆိုင်မနှောက်ယှက်ရင်ကိုတော်တော်အဆင်ပြေပါတယ်လို့ကျွန်တော်တို့ကအရင်တော့ကျွန်တော်တို့ကသမဂ္ဂဖြစ်နေတယ်ပေါ့နော်စားသုံးသူများသမဂ္ဂဆိုတဲ့အခါကျတော့အရင်တော့ကဟိုလောကကန်ရတာခက်ခဲတာလေးတွေရှိတယ်။အခုတော့ကျွန်တော်တို့ register ပေးတဲ့အဆင့်ထိကျွန်တော်တို့ရခဲ့တယ်ဆိုတော့အဲ့ဒီဟာကကျွန်တော်တို့ကိုအတိအမှတ်ပြုတဲ့နေရာမှာတော့ကျွန်တော်တို့ပံ့ပိုးမှုကကြီးမားတယ်လို့ကျွန်တော်တို့ကခံယူပါတယ
်။ McGreen ရဲ့မြန်မာခီးစဉ်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ USA အကြီးကဲဖြစ်လာပြီးကြဲကဆိုရင်ဒါဟာပထမဆုံးခီးစဉ်ဖြစ်ပါတယ်။ McGreen ဟာလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Max Dollar USA လက်ထောက်အုပ်ချုပ်ရေးမှူး Gloria Steiro နဲ့အတူမေ18ရက်နေ့ကြာတာပရီနီကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။စနေနေ့မှာတော့လူမှုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့ ဘာသာရေးကောင်းဆောင်နေနဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းအကဲခတ်လည်လာဖို့တွားရောက်အောင်မှဖြစ်ပါရဲ့ရှင်
။မမေခါသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။စနေညတိုင်းတင်ဆက်ပေးတင်ကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။ငင်းငင်းကြီးကိုဦးစားပေးဆောင်ရွက်မယ်ဆိုတဲ့ NND ဆိုရလက်ထံမှာတော့စီးရစ်တင်မှမှုကပို့ပြီးတော့များလာတာမို့ငင်းငင်းကြီးဆန္ဒပြမှုတွေဟာနေရာအနှံ့ပြမှာပြုလုပ်နေကြပါတယ်။ဒီဆန္ဒပြပွဲတွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကအရေးယူတဲ့နေရာမှာဥပဒေကိုလက်တလုံးချအသုံးချနေတယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာပြည်သူကဒီမိုကရေစီနှီးကြရွေးချယ်တင်မြှောက်တဲ့အစိုးရလက်ထက်မှာတော့ဒီမတိုင်ခင်အဝစ်လဲအရက်သားအစိုးရလက်ထက်တောင်းထက်တောင်းမှပို့ပြီးတော့မှတင်းကျပ်တဲ့အနေအထားတွေတွေ့လာရနေတာမို့နိုင်ငံရဲ့ဒီမိုကရေစီပန်းနိုင်စီကိုဥတီနေတဲ့အစိုးရရဲ့လမ်းကြောင်းအပေါ်မေးခွန်းထုတ်စရာဖြစ်နေပါတယ်။သတင်းနောက်မတ်စုအစီအစဉ်မှာမတ်မီခတင်ပြပေးထားပါတယ်။
မြမပြည်မြောက်ပိုင်းနဲ့ရှေ့မြောက်ဖျားစီမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမို့စစ်ပွဲတွေရပ်ဖို့ဆန္ဒပြတောင်းဆိုသူတွေနဲ့အာဏာပိုင်တွေရဲ့ထိတွေ့မှုကပိုများလာနေပါတယ်။ငင်းငန်းကြီးကိုအရယူဖို့စူးစမ်းနေတဲ့ NLD အစိုးရလက်ထက်မှာပြည်တွင်းငင်းငန်းကြီးခီးစဉ်ကထင်သလောက်ခီးမတွင်ပဲငင်းငန်းကြီးအတွက်တက်ကြွလှုပ်ရှားသူဆန္ဒပြသူတွေကိုဖမ်းဆီးအရေးယူမှုတွေသာတိုးလာနေတာကြောင့်အစိုးရရဲ့ကင်တွယ်မှုအပေါ်ဘဝင်မကျစရာတွေပိုတိုးလာတယ်လို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်။ဒီပြင်ငိမ့်စုစီလိုလူသိများကြတဲ့ငိမ့်ချန်စွာစုဝေးဆန္ဒပြမှုဆိုင်ရာဥပဒေကိုတရားဝင်ထုတ်ပြန်ထားခဲ့တာမှာ NLD အစိုးရလက်ထက်မှာပဲနှစ်ကြိမ်တိုင်ပြင်ဆင်လိုက်ပြီးနောက်ဆုံးပြင်ဆင်ဖို့လုပ်နေကြမှာတော့ဒီမိုကရေစီစံနှုန်းနဲ့မမီကြောင်းတက်ကြွလှုပ်ရှားသူတွေကအစိုးရကိုထောက်ပြဝေဖန်မှုရှိလာခဲ့ပါတယ်။ NLD အစိုးရလက်ထက်မှာငိမ့်ချန်ရဲ့အတွက်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူတွေကိုဒေသအာဏာပိုင်တွေကဖမ်းဆီးအရေးယူမှုဟာအရင်နှစ်တွေကထက်ပိုများလာတယ်လို့စစ်တမ်းတွေကဖော်ပြနေတာမို့ဝေဖန်မှုတွေကပိုပြင်းထန်လာခဲ့ပါတယ်။ပြည်တွင်းစစ်တွေရဲ့ဆိုင်မှုနဲ့ပိတ်မိနေတဲ့စစ်ဘေးဒုက္ခသည်တွေကိုအများဆုံးကယ်ထုတ်ဖို့အတွက်ဒီသတင်းပတ်အတွင်းမှာပဲရန်ကုန်၊မန္တလေး၊ကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒီလမေ9ရက်ကနေ15ရက်အတွင်းဆန္ဒထုတ်ဖော်သားတွေကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူလာတာမှာအမှု14မှုအတွက်အမှုဖွင့်ခံထားရသူ45ဦးထိရှိလာခဲ့ပါတယ်။ပြည်သူဆန္ဒလွတ်လပ်ခွင့်တွေကိုရက်ွယ်ပြုပြီးပြင်ဆင်ဖို့လုပ်နေတဲ့ငင်းစုစီဥပဒေကိုလုံခြုံရေးတာဝန်ယူသူတွေကလက်တလုံးကျလုပ်ပြီးအကြမ်းဖက်နှိမ်နင်းတာတွေကြောင့်တက်ကြွလှုပ်ရှားသူအချို့ရဲ့ဝေဖန်မှုတွေပိုများလာစေတယ်လို့ထောက်ပြလာသူကတော့ငင်းငင်းရေးဆန္ဒပြတာမို့ပုံမှန်19အမှုဖွင့်ခံထားရတဲ့ကြပြဆရာမောင်ဆောင်ခါပါ
။ဒီဥပဒေပေါ်မှာမှဒီလက်တလုံးကျလုပ်တယ်ပေါ့ဥပဒေမှာကဆန္ဒပြခွင့်ကိုပေးထားတယ်ပေးထားတယ်တော့ကျွန်တော်တို့ခွင့်ပြုမိန့်တင်တာနဲ့ရပြီတီချာသူရှိရနေပြီးတော့ခွင့်ပြုမိန့်ရတယ်မရဘူးအကြောင်းပြန်ကြတော့မလို့ကျွန်တော်တို့ကဒီအနေနဲ့ပြတဲ့သူစည်းကမ်းချက်အတိုင်းဆင်းရဲကြတင်ပေးရင်အဲ့ဒီဟာလုံဆောင်ခွင့်ရှိမယ်အဲ့ဒီဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကနေပြီးတော့အကာအကွယ်ပေးရမယ်ဥမာဒီပေါ်မှာတံပြန်ဆန္ဒပြတာကြီးတုံလိုက်ရင်အဲ့တံပြန်ဆန္ဒပြတဲ့အဖွဲ့ကိုကျွန်တော်တို့ကဖမ်းဆီးထိန်းသိမ်းတာမျိုးမဖြစ်မနေလုံဆောင်အောင်ဒါပေမဲ့အဲ့လိုဟာတွေကိုရဲတပ်ဖွဲ့ကလုံဆောင်ခဲ့ခြင်းမရှိဘူးဒါကဒါပြီးခဲ့တဲ့ရက်ပိုင်းမှာဖြစ်သွားတဲ့ဆန္ဒပြမှုမှာအရင်တည်တာထင်ရှားတယ်။ရဲတပ်ဖွဲ့အနေနဲ့ဘယ်လိုမျိုးစီရင်ဆောင်ရွက်နေလဲကျွန်တော်မသိဘူး။တည်ကြတာကတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမှကိုကျွန်တော်တို့တွေအားကိုးယုံကြည်လို့မရတဲ့အခြေအနေတစ်ခုလို့ကျွန်တော်မြင်တယ်
။ဥပဒေအကျိုးဆောင်ရှေ့နေဦးခင်မောင်စောကတော့အဝေးပိုင်းခံနေရတဲ့ဒီဥပဒေနဲ့ပတ်သက်လို့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ယင်းစုစီဥပဒေကငကိုလေးကမုန်လတယ်ရရှိမယ်ရှိရမယ်ဥပဒေမဟုတ်ဘူး။ပေါင်းဆိုတော့ဟိုမှာဥပဒေသဘောကအခြေခံဥပဒေပဲ။ဒီဆောင်ရှိဖွဲ့စည်းပုံရှင်အမှုကဘာကြီးပြင်နေပြင်လဲ။အဲ့ဒီမှာလွတ်လပ်စွာပြောဆိုခွင့်တော့လွတ်လပ်စွာတင်ပြခွင့် freedom of expression လို့ဆိုတာသူပေးထားပြီလား။အဲ့လိုဆိုလို့ရှိရင်ဥပဒေတစ်ခုဟာအခြေခံဥပဒေနဲ့ဆန့်ကျင်ပြီးတော့အခြေခံဥပဒေကပေးထားတဲ့ဥပဒေတွေခွင့်ရည်တွေကိုပိတ်တဲ့ဥပဒေတွေထွက်တယ်။အဲ့ဒါကဥပဒေကျွန်တော်ဥပဒေစကားမှာဥပဒေလွန်ပြထားတဲ့အကြောင
်းပြီးခဲ့တဲ့မေ12ရက်နေ့ကရန်ကုန်တောင်မွေအဝိုင်းမှာငင်းငင်းရေးဆန္ဒထုတ်ဖော်နေတဲ့တက်ကြွလှုပ်ရှားသူတွေကိုယ်တိုင်လူစုခွဲဖို့ပြင်ဆင်နေချိန်မှာပဲရဲတပ်ဖွဲ့ဘက်ကအင်အားသုံးဖမ်းဆီးခဲ့တယ်လို့မောင်ဆောင်ခါကဆိုပါတယ်။ယူနီဖောင်းဝတ်စင်မထားတဲ့အရဲဝင်းတဲ့လူတွေကဖမ်းဆီးထိုးကျိမှုတွေလည်းရှိခဲ့ပါတယ်။ဒီလိုရုံရင်ဆန်ခတ်ဖြစ်ပြီးအင်အားသုံးဖြည့်ဆင်းခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်အောင်ဝင်းဦးကတော့ဆန္ဒထုတ်ဖော်မှုကိုရှင်းလင်းရမှာအရက်ဝတ်တွေအသုံးပြုခြင်းမရှိခဲ့သလိုအရက်ဝတ်လူတွေကိုလည်းဖမ်းဆီးခွင့်မပေးခဲ့ကြောင်းညင်းဆူထားပါတယ်
။ကျွန်တော်တို့ဒီတော်ဝင်ကိစ္စကိုအရင်ကတော့ကျွန်တော်တို့ဒီရက်သားတွေသုံးပြုခြင်းမရှိဘူးလို့ပဲကျွန်တော်ဖြေကြားရတယ်
လက်ရှိမှာငြိမ်းချမ်းရေးဆန္ဒထုတ်ဖော်တာတွေကိုအာဏာပိုင်တို့ကရန်ကုန်တိုင်းမန္တလေးတိုင်းကချင်ပြည်နယ်နဲ့တကိုးတိုင်းစတဲ့နေရာအသီးသီးမှာပါဝင်ခဲ့သူတွေကိုအမှုဖွင့်ထားတာဖြစ်ပါတယ်။တောင်ွေဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူမတ်ရှားရမုံကတော့အဲ့ဒီနေ့ကလုံခြုံရေးတာဝန်ထမ်းဆောင်သူတွေကအာဏာရှင်ခေတ်ပုံစံတိုင်းဆန္ဒပြသူတွေကိုဆက်ဆံကအင်အားသုံးဖြိုခွင်းခဲ့တယ်လို့ပြောဆိုခဲ့ပါတယ်
။သက်ဆိုင်ရာဌာနရဲတွေနဲ့ပြီးတော့အဲ့ဒီအယုတ်ဝတ်တင်တဲ့လူတွေကနေပြီးတော့ရိုက်တာပေါ့နော်ရိုက်နှက်မှုတွေစတင်ပြီးရိုက်နှက်ဖန်ဆီးခေါ်ဆောင်မှုတွေလုပ်ခဲ့တာပေါ့နော်အဲ့လိုဆိုတဲ့အကြောင်းမို့လို့ဒီမှာဆိုပါလေဆိုတို့ဥပဒေတိုင်းလောက်ကမှာကျွန်တော်အိမ်ကြီးကပြောတယ်ကျွန်တော်တောင်းဝင်ခံရလို့၃ယောက်ရှိတယ်ဒီ၃ယောက်နဲ့တို့ရှင်ရှင်းတဲ့အခါမှာတို့ဥပဒေအကြောင်းရလို့ကျွန်တော်လက်ခံတယ်အခုကကျွန်တော်တို့ဥပဒေမဲ့လုတ်လိုက်တယ်လို့ခံစားရတယ်ဒါကြောင့်မို့လို့တို့ကဥပဒေလက်တလုံးချလုတ်တယ်လို့ပြောလို့ရတယ်ပေါ့နော
်အဲ့ဒီနေ့ကဆန္ဒပြသူတွေကိုကိုထီးလက်ရောက်စော်ကားခဲ့တဲ့လူတွေကိုဖန်ဆီးအရေးယူမယ်လို့ရဲချုပ်ကတော့ဆိုခဲ့ပေမဲ့ဆန္ဒပြပွဲလုပ်ခဲ့တာရက်တရပတ်ပြည့်ချိန်ရောက်တဲ့အထိတော့ဒီလူတွေကိုဖမ်းဆီးအရေးယူထားတာမရှိသေးဘူးလို့ဘန်ရဲစခန်းကတာဝန်ရှိသူအမည်မဖော်လိုတဲ့ရဲအုပ်ကဆိုပါတယ်။အဲ့ဒီနေရာအရွက်လူတွေဖမ်းဆီးတာတွေပြုနေတဲ့ဗက်ပုံမှတ်တမ်းတွေဗီဒီယိုမှတ်တမ်းတွေရှိသလိုရဲတပ်ဖွဲ့ဝင်တွေနဲ့အတူပူးတွဲဖမ်းဆီးတာတွေလည်းရှိရဲလို့အဲ့ဒီနေ့ဆန္ဒပြပွဲမှာပါဝင်ခဲ့သူတွေကဆိုပါတယ်။ဒီလိုဥရမဲ့လုံရက်တွေလုံခြုံရေးတာဝန်ယူသူတွေကလုတ်ကန်ခွေရှိနေတယ်ဆိုရင်ရန်ကုန်မြို့နယ်ပြည်သူတွေတဦးချင်းစီရဲ့လုံခြုံရေးဟာအကြောက်တရားတွေနဲ့သာဆက်လက်ရှင်သန်နေရအောင်မယ်လို့တက်ကြွလှုပ်ရှားသူတွေကသုံးသပ်နေကြပါရှင်။